ထိုင်းနိုင်ငံကလက်ကျွန်းလူသားမှုမှာမြန်မာလူငယ်နှစ်ဦးအပေါ်ထေတန်စီရင်ချက်ကိုထပ်ပြီးတော့အတည်ပြုလိုက်တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ရေးဆိုင်ရာပြဿနာတစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအတင်ကပြောလိုက်ပါတယ်။ဒီအမှုစစ်ဆေးစဉ်မှာတန်တရားဖြစ်စရာအခြေအနေတွေကြုံခဲ့ရတယ်လို့ဒီအမှုကိုအနိကတ်စောင့်ကြည့်ခဲ့သူတွေကလည်းတုံ့ပြန်ထားပါတယ်။အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြမှာပါရှင်
။ကိုတော်အပန်းကြီးစကန်ရှိရာလက်ကျွန်းလူသားမှုနဲ့ပတ်သက်လို့တီရန်ပေးခံရတဲ့မြန်မာရှေ့ပြောင်းလူသမားလူငယ်နှစ်ဦးရဲ့နောက်ဆုံးအယူခံစာကိုတိုင်းတရားလွတ်တော်ချုပ်ကညှင်းဆိုလိုက်ပြီးဩဂုတ်လ29ရက်နေ့မှာတီရန်အမိန့်ပြန်လည်ချမှတ်လိုက်ပါတယ်။တိုင်းတရားရုံးရဲ့ဒီဆုံးဖြတ်ချက်ဟာထိုင်းနိုင်ငံရဲ့တရားစီရင်ဆိုင်ရာတည်ထောင်တစ်ခုဖြစ်တယ်လို့ထိုင်းနိုင်ငံလူ့အခွင့်အရေးရှေ့နေများအသင်းရဲ့ဒါရိုက်တာနေသာတီဗီဘတ်မန်ကပြောပါတယ
်။ We make very clear from the beginning that the defendant both of them do not understand their rights at the time that they make an confession.
ဒီလူငယ်နှစ်ဦးသလုံးကသူတို့ဘာအခွင့်အရေးတွေရနိုင်တယ်ဆိုတာကိုတော့မသိခဲ့တာဘူးဆိုတာကျွန်တော်အစအရေကရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။လူတက်မှုကိုဝန်ခံလိုက်ချိန်မှာရှင်းနေတွေနဲ့တိုင်ပင်ခဲ့တာမျိုးမရှိသလိုဒီလိုဝန်ခံပြီးလို့ဘာတွေဆက်ဖြစ်လာမလဲဆိုတာကိုလည်းသူတို့မသိကြပါဘူး။တကယ်ပြန်လုပ်ပေးမဲ့သူတော်မရှိခဲ့တာပါ။သူတို့မျက်နှာတက်တဲ့တဲ့အုပ်ဖြစ်သူတို့ထွက်ဆိုခဲ့တဲ့အချက်လက်တွေနဲ့ပဲသူတို့အပေါ်တရားစွပ်ဆိုလိုက်တာဖြစ်တဲ့အတွက်ဒီအချက်တွေကိုတုံ့ပြန်သူတို့အပေါ်ပြစ်ဒဏ်ဆင်ခြင်ချတာဟာတရားရေးဆိုင်ရာပြဿနာတစ်ခုဖြစ်နေပါတယ်
။နေသာတိရိဟာတရားချခံတရားရဲ့ကိုဝင်းစော်ထွန်းကိုဇော်လင်းတို့ရဲ့အမှုလိုက်ရှိနေလည်းဖြစ်ပါတယ်။ဒီလက်ကျွန်းမှုကိုကြည့်ရင်စစ်စင်းနေစဉ်မှာတန်တရားဖြစ်စရာအခြေအနေတွေတုံ့ပြန်ရတယ်လို့ဒီမှုကိုအကြီးကစောင့်ကြည့်နေတဲ့ဂျာမနီနိုင်ငံကထိုင်းမြန်မာရေလေလာသူဆိုင်းဝမ်ဆိုင်းကထောက်ပြပါတယ်။
ဒီနေ့ကိုရယူဖို့စစ်စဲပုံတွေအရသွားလောကဟိုကထံကတိုင်းမကြောက်ဘူးကမမမမမကောင်းဘူးနော်နောက်တစ်ချက်ကအမှုဝါတကယ်လားဒီကောင်လေးကြီးကျူးလွန်တာမဟုတ်ဘူးဆိုပြီးတော့အရင်တော့တနေ့နေထွက်တယ်လေအဲ့ဒီပေါ်တော်လို့နေလိုက်ကျွန်မရှိရဲ့အနာဆက်ကြီးရဲ့မာဖီးယားလိုလူတယောက်ရဲ့အားနဲ့အပေါင်းပါကျူးလွန်တာဆိုပြီးအဲ့ဒီတနေ့နေသူကတက်လာဘူးလေရိုင်းရဲ့ဆက်နဲ့ဆက်နဲ့ကြည်ညာဖြင့်သူတို့မှာခိုင်လုံတဲ့တာဒနာမရှိဘူးလို့ယူရသတင်းစာတွေမှာလည်းဒီလိုရေးတယ်ကျွန်တော်ဖတ်ဘူးလေဆိုတော့သူတို့ကသူ့ကြီးအဲ့ဒီနေရာကိုအဲ့လိုတိမ်မိတ်ချတယ်လို့ကျွန်တော်ထင်တယ
်အခုဆိုရင်အမှုအတွက်နောက်ဆုံးမျှော်လင့်ချက်အဖြစ်ထိုင်းပြည်မင်းမြတ်ထံအတနာခံလွာတင်ဖို့တဆင့်သာကျွန်တော်သာပါထိုင်းပြည်ကသာစဉ်းစားပေးမယ်ဆိုရင်တည်တံကနေတသက်ကျွန်းနှိရှိထောင်တာအဖြစ်တောင်းလဲလာနိုင်တယ်လို့ထောင်တွင်စည်းကမ်းလိုက်နာမှုကောင်းမှုနဲ့ဆိုရင်ထောင်တန်တွေထပ်လျော့လာနိုင်ပြီးဘီးရင်မွေးလေးလိုအခါမျိုးမှာလည်းထပ်ပြီးလျော့လာနိုင်တယ်လို့ထိုင်းသတင်းစာတွေကရေးပါတယ်မြန်မာလူငယ်တို့ဦးပြစ်တန်လျှော့ပေါ့ပြီးပြန်လွတ်လာနိုင်ဖို့အတွက်မြန်မာနိုင်ငံသားတွေရောမြန်မာအစိုးရကပါကြိုးပမ်းအားထုတ်သင့်တယ်လို့ထိုင်းနိုင်ငံမှာနေပေါင်းများစွာနေလာတဲ့ဒေါက်တာနိုင်အောင်ကတုံ့ပြန်ပါတယ
်အခုကယူကန်ဆင်ပြီးသွားပြီဆိုတဲ့အခါကျတော့ဒီထိုင်းပြည်နဲ့ပဲဆိုင်တာပေါ့နော်အဲ့မှာကျောင်းနေကြပုံကတော့အစိုးရကနေပြီးတော့ဝင်ပြီးပြောတယ်ဆိုလို့ရှိရင်တော့ပို့ပြီးတော့စဉ်းစားပြီးခေါင်းပြီးနိုင်တယ်ပေါ့အဲ့ဒါဆိုတော့ပို့အလေးသာတာပေါ့နောက်တစ်ခုကတော့ကျွန်တော်အနေနဲ့မြင်တာတော့ဒီမြန်မာပြည်သူတွေနဲ့ပေါ့လေသမတ်ရေးချိုးစုပေါင်းကောက်ပြီးတော့မှလူများများထောက်ခံတဲ့သမတ်တူနဲ့ဥစ္စာလေးတခုအဲ့ဒါလေးလုပ်နိုင်ကောင်းတယ်အဲ့လိုလုပ်ကြည့်ရင်လည်းဆိုတော့အခုကျွန်တော်သက်ရှိတဲ့ထိုင်းပြည်ရင်ကကျွန်တော်တို့ဗမာလူမျိုးတွေပုံမှာသိပြီးတော့သာနာတနာစိတ်သိရှိလာတဲ့ပုံမျိုးရှိဘူးလို့တော့ကြားဘူးတယ
်ဗီတိဇလူငယ်တွေဖြစ်တဲ့ဟန်နာဝိသရိတ်နဲ့ဒေးဗစ်မီလာတို့နှစ်ဦး2014စက်တင်ဘာလတည်းအသက်ခံရပြီးနှစ်ပတ်အကြာမှာကိုဝင်းစော်ထွန်းနဲ့ကိုဇော်လင်းတို့ကိုဖမ်းဆီးပြီးလူသက်မတိန်လူရဲ့စတဲ့အမှုခဏမှုနဲ့တရားစွဲက2015နှစ်ကုန်ပိုင်းထိုင်းကော့စ်ဝေးတရားရုံးကအငြင်းဆုံးတည်ထောင်ချမှတ်ခဲ့ပါတယ်ခင်ဗျာ